2018ခုနှစ်နှစ်သက်ကိုကူးပြောင်းချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထူးခြားတဲ့ဖြစ်စဉ်တစ်ခုကတော့အချင်းလွတ်မြောက်ရေးအဖွဲ့ KIO အဖွဲ့အတွင်းထိပ်ပိုင်းကောင်းဆောင်တွေအပြောင်းလဲပြုလုပ်လိုက်တာဖြစ်ပါတယ်။ဒီအပြောင်းလဲမှာ KIO ဥက္ကဋ္ဌဒုတိယဥက္ကဋ္ဌ1နဲ့ဒုတိယဥက္ကဋ္ဌ2အပြင် KIC ကချင်းလွတ်မြောက်ရေးကောင်စီဒုတိယဥက္ကဋ္ဌ2ဦးတို့ပါဝင်ပါတယ်။အခုလိုထိပ်ပိုင်းကောင်းဆောင်တွေအများအပြားပြောင်းလဲလိုက်ခြင်းအတွေ့မေးခွန်းတွေလည်းထွက်ပေါ်လာပါတယ်။ဒါပေမဲ့ KIO ပြန်ကြားရေးဌာနကပြောတာကတော့ဒါဟာကြိုတင်စီစဉ်ထားတဲ့အတိုင်းဆောင်ရွက်ခြင်းဖြစ်တဲ့ထူးခြားမှုမရှိပါဘူးလို့ပြောပါတယ်။ KIO ပြန်ကြားရေးတာဝန်ခံဒုတိယဗိုလ်မှူးကြီးနော်ဘူးပြောပြတာက
ကျွန်တော်တို့ကဒီကြီးစီငယ်လိုက်ဒီပေါ့စီစဉ်အတိုင်းလုပ်တာပါမင်းခွဲဆုံးဖြတ်တဲ့ပုံစံနဲ့မဟုတ်ပါဘူးကျွန်တော်တို့ကတော့ဒါကျွန်တော်တို့ကတော်လန်ကြီးကာလဖြစ်နေတဲ့အတွက်ဒီအားလုံးကစီစဉ်ရှိပြီးသားတွေကိုဒီရာထူးတွေကိုလွှဲပေးတဲ့အဲ့လိုသဘောမျိုးပဲဖြစ်ပါတယ်ဒီတို့မှာတော့ဒီမှာလုံငယ်ပိုင်းတွေတော့တိတ်ကမပါဘူးဒါပေမဲ့အဲကျွန်တော်တို့အဲဒီအောက်ချေမှာအကုန်လုံးဒီလုံငယ်တွေကိုအဲဒီနောက်လိုက်ခိုက်တာပေါ့အလုံးကအဲဒီသူတို့ရဲ့အခုလုံငယ်တဲ့အဲဒီလူကြီးကောင်းဆောင်ပိုင်းရဲ့အောက်ပိုင်းမှာအကုန်လုံးအဲဒီလုံငယ်တွေကိုကျွန်တော်တို့အဲတင်ထားတာရှိပါတယ
်ဒုတိယဘုံမူကြီးနော်ဘူးပြောသွားတာပါဒါပေမဲ့တုံးသက်သူတွေထောက်ပြနေတာကအခုအပြောင်းလဲလှုပ်လိုက်တဲ့ထိပ်ပိုင်းကောင်းဆောင်၅ဦးအနည်းဒုတိယဥက္ကဋ္ဌဆလုပ်ကံကလွဲပြီးကျန်သူတွေအားလုံးဟာစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေဖြစ်နေတာပါ။ဒါကြောင့်ဒီအခြေအနေပေါ်မှာတုံ့တက်ပြီး KIO ရဲ့ policy ဟာစစ်တပ်အားသာတဲ့လမ်းကြောင်းကိုသွားတော့မှလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာပါတယ်။ဒီတုံ့တက်ချက်တွေနဲ့ပတ်သက်ပြီး KIO ဒုတိယဥက္ကဋ္ဌဟောင်းတူဖြစ်တဲ့ဒေါက်တာတူးကြရဲ့အမြင်ကတော့အခုလိုပါ။
အခုစင်တာကရည်ရှိတဲ့စင်တာလည်းဟုတ်တယ်။အဲ့ဒါသူတို့ဒီ UNFC ကဖြစ်တဲ့မြောက်ပိုင်းနေပူပေါင်းတယ်နော်ဒီဒီကြမ်းရလေတော့ဆောက်အစလုံနေတဲ့နေသားမျိုးတဲ့ပွဲလည်းတော့ဆောက်ရှိနေတဲ့နေသားမျိုးပေါ့ရိုးချွေးနေတဲ့အချိန်ကဒီခါကျသူတို့ပြန်มาတဲ့ဒီပေါင်းဆောင်ပိုင်းနေနေပါပါဟာကွက်ဒီဒီနေနေရှိနေတဲ့နေသားမျိုးဖြစ်ကောင်းဖြစ်နေမှာဒါကဖြစ်ကြတဲ့အနေနဲ့ပေါ့အခုတော့သူတို့နေနေခက်ခဲမှမှနေဒီပေါင်းဆောင်ပိုင်းဒီတော့ရှိဖို့သူတို့အဲ့လိုကြောင်းလေးဖွဲ့ပြီးတော့မှခက်ခဲမှမှလို့ထားတဲ့ဘောအနေထားမျိုးပေါ့ဗျာစစ်စစ်ကြည့်လာဒီလုံးတောင်အဲလိုနင်းအနေထားမျိုးနဲ့သူကအခုကျောင်းလေးအဲဒီချင်းကားမလို့လေတဲ့ဘောပေါ့ပြည်ကျင်းလာကမဆောဆေးရှိမြစ်ကမှာအဲဟိုပြည်ပေါ်လာတဲ့အနေထားမျိုးမှာဒီဝင်နေတဲ့လူရက်ဒီဆုံးရသွားနိုင်တယ်ဆုံးရသွားရမယ်ဆိုရလဲရှိကြည့်တာဟုတ်ဒါကြောင့်မို့သူမှဒီအဲသူရဲ့ဒီဘုကောဒီဘုလိုမဆောင်ဘူးသာခဲ့ကမှာဖြစ်အောင်ဖြစ်ခဲ့တဲ့သဘော
လက်ရှိအခြေအနေမှာ KIO အနေနဲ့အစိုးရနဲ့အားပြိုင်ပြီးတိုက်ခိုက်နေတာထက်ငြင်းငြင်းရေးကိုသာလူလားလိမ့်မယ်လို့သူ့အနေနဲ့မြင်မိကြောင်းဆက်ပြီးပြောပြပါတယ်
။အဲဒီအဖြစ်ရှာမှုနိုင်ငံရေးစိုးရိမ်မှုဆင်းရဲအားကိုသူအပြစ်ကစားပါတယ်။အဲဒါသူ့ရဲ့ဆရာကတန်ဖြစ်တာကတော့သူကသူ့ရဲ့ဒီဒီတပ်တော်ကသူ့ရဲ့စစ်သားလို့ရှိရင်ဘူကလည်းနည်းနည်းတိုက်ရမယ်ကြာတိုက်ရတာ။ဒီတဲ့သူ့ရှင်မှုတွေလို့လည်းရှင်ပြတာပဲရှင်က။ညာရေးစိုးရိမ်ရေးသူအားပါမှာ။ဒါကြောင့်အခုလောဆရာတော်မှလည်းတက်ပြည့်ရာရှိကြ။ဒါဒီဟိုဟိုပြောဒီမှာဆက်လို့ကြောက်ကြပြောရှိနေတော့သူကတပ်ပိုင်းဆိုင်ရာလေဒီဒီမှုရှိတော့ရှိကောင်းရှိနေတာပေါ့ဗျာ
။ KIO ဒုတိယဥက္ကဋ္ဌဟောင်းဒေါက်တာတူးကြပြောပြသွားတာပါ။အခုလို့KIO ထိပ်ပိုင်းခေါင်းဆောင်အပြောင်းလဲတွေပြုလုပ်လိုက်တာနဲ့ပတ်သက်ပြီးကချင်လူတို့ရဲ့အမြင်ကရောဘယ်လိုရှိပါသလဲ။ငြင်းငြမ်းရေးတာအလိုရှိတယ်လို့ပြောနေကြပါတယ်
။ကျွန်တော်မငြင်းငြမ်းသေးတဲ့အတွက်ခါမှာနိုင်ငံကျော်အတွက်သူတို့ယေရှုပြုလို့သူတို့ရဲ့ KIO နဲ့ကျွန်တော်ပြည်သူလူထုအတွက်ပို့ပြီးတော့ကောင်းမွန်တဲ့လမ်းကြံများပေါ်လာကောင်းပေါ်လာနိုင်မလားဗောဒီအဲ့လိုပဲကျွန်တော်မျှော်လင့်ပါတယ်။အခုတော့ဟိုအောင်စံသူပို့ချအောင်စံသူတချမှတ်ခဲ့တဲ့တန်းသူညီမကြီးရရှိနိုင်ဖို့သူဥဆောင်နိုင်ကြလိမ့်မယ်ဆိုလို့ပဲကျွန်တော်တို့အဲ့လိုပဲမျှော်လင့်ပါတယ်ခင်ဗျာဟိုနိုင်ငံဥဆောင်ပိုင်းပေါ်လာလို့အစ်စ်လဲလို့နိုင်ငံတော်ဘုရားရှုပ်ရှိခတ်လာမှလည်းကျွန်တော်တို့မလိုချင်ဘူးကျွန်တော်တို့လိုချင်တဲ့အခွင့်အရေးကိုရအောင်မဲ့သူဥဆောင်နိုင်ကြလိမ့်မယ်လို့ပဲမျှော်လင့်ပါတယ်ခင်ဗျာ
ဒါကတော့မန်ဝင်းကြီးဒုက္ခတဲ့စကန်းကဥတော်တင်ပြောပြတာပါတကယ်ကကချင်ပြည်နယ်အတွင်းတိမ့်နဲ့ချီတဲ့ပြည်သူတွေကိုယ့်အိမ်ကိုယ့်ရာတွေကိုပစ်ပြီးထွက်ပြေးနေရတာခုနှစ်နှစ်ဆိုတဲ့အချိန်ကိုရောက်ရှိတော့မှာဖြစ်ပါတယ်။ဒါကြောင့် KIO အဖွဲ့ကခေါင်းဆောင်အပြောင်းလဲဟာပြည်တော်စုကြီးတည်မြဲရေးငြင်းငြင်းရေးအတွက်သာဖြစ်တဲ့လေလို့ကချင်လူထုကယူဆနေတာလည်းဖြစ်ပါတယ်ခင်ဗျာ